လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟန်တန်ချဲလ်စီရဲ့မှာဖြစ်ခဲ့တဲ့မနေ့စနေနေ့ညကပေါက်ကွဲမှုဟာရွေးချယ်ရှိရှိလှုပ်ဆောင်မှုဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။နယူးယောက်မြို့မန်ဟန်တန်ကချဲလ်စီရဲ့မှာဖြစ်ခဲ့တဲ့ပေါက်ကွဲမှုဟာရွေးချယ်ရှိရှိလှုပ်ဆောင်တာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကသတင်းထောက်တွေကိုပြောပါတယ်။ပေါက်ကွဲမှုမှာအကြမ်းဖက်သမားနဲ့ပါဝင်ပတ်သက်မှုရှိတာမတွေ့ရဘူးလို့လည်းသူကပြောပါတယ်။ရဲတွေနဲ့တခြားလုံခြုံရေးအရာရှိတွေသိရှိထားသလားနယူးယောက်မြို့ကိုအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းမရှိဘူးလို့နယူးယောက်မြို့တော်ဝန်ကပြောပါတယ်။နယူးယောက်မြို့တော်မှာဒီသတင်းပတ်ထဲမှာပဲကျင်းပမယ်။ကုလသမဂ္ဂထရီညီလာခံတက်ရောက်ဖို့အတွက်ကမ္ဘာတစ်လွှာကနိုင်ငံခေါင်းဆောင်တွေလည်းရောက်ရှိနေကြတာဖြစ်ပါတယ်ရှင်။